ကျန်းခံရသာလို့မပါရက်လားတူတော်မောင်လက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်အဘနိုင်ငံအသီးသီးကလူတွေစိုးရိမ်ထိန်းလန့်မှုတွေဖြစ်ပေါ်နေကြပြီးသတင်းတွေကလည်းတစ်နေ့တစ်မျိုးမရိုးရအောင်ဖတ်နေကြားနေရပါတယ်ငါတို့ဒီထဲမှာမှချွင်းချက်အနေနဲ့အတူယူရမယ့်သင်ခန်းစာတွေလူသားဆန်တဲ့စာနာထောက်ထားမှုတွေမလုံမုံတီးမှုတွေကိုရှင်းချပေးမယ့်အကောင်းမြင်ဝါဒတွေကိုယ်နိုင်ငံသူနိုင်ငံသားတွေပေါ်တန်ဖိုးထားလေးစားမှုတွေတာဝန်ယူတာဝန်ခံတတ်တဲ့စိတ်ဓာတ်တွေနိုင်ငံမတူလူမျိုးမတူဘာသာစကားမတူညီပေမဲ့အားလုံးဟာလူဆိုတဲ့အသိစိတ်ဓာတ်နဲ့ကူညီရိုင်းပင်းနေကြတာတွေကိုသိရမြင်ရတော့အစိုးရကအကောင်းအနေနဲ့ကျင့်တဲ့မူတည်တာပွားရတာတွေလည်းရှိခဲ့ပါတယ်။အွန်လိုင်းပေါ်မှာတရုတ်နိုင်ငံသားတွေတောရိုင်းတလိဆန်တွေကိုရဲရဲစက်စက်တပ်ဖြတ်စားတောင်းနေကြတဲ့ဗီဒီယိုဖိုင်တွေအမြောက်အများတက်လာပြီးနောက်ပိုင်းလူမျိုးရေးခွဲခြားမှုနဲ့အထင်သေးဆုံးချမှုတွေပါဖြစ်လာခဲ့တယ်။ဒါပေမဲ့လူကိုလူလိုပဲသိမြင်ပြီးလူသားဆန်တဲ့စာနာထောက်ထားမှုတွေကိုလည်းမြင်ရတွေ့ကြရတယ်။ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေထဲမှာရိုင်းဆိုင်ကျန်းတန်းသူလို့နာမည်ဆိုးနဲ့ကြော်ကြားတဲ့ဖိလစ်ပိုင်သမ္မတဒူတာတေးစီကလူမျိုးရေးခွဲခြားမှုကိုစန့်ကျင်ပြီးစာနာထောက်ထားတတ်တဲ့စကားလုံးတွေထွက်လာလို့အားလုံးတအံ့တအော်ဖြစ်ကြရတယ်။ဒူတာတေးကအားလုံးဟာတရုတ်နိုင်ငံကဗိုင်းရပ်စ်လာခဲ့လို့တရုတ်လူမျိုးတွေကိုအပြစ်တင်နေကြတယ်။ဒီဗိုင်းရပ်စ်ကအခြားနေရာမှာလည်းပေါက်ဖွားနိုင်တာပဲ။ဒါဘယ်သူအပြစ်မှမဟုတ်ဘူး။တရုတ်တွေလည်းမဟုတ်ဘူး။ဖိလစ်ပိုင်တွေလည်းမဟုတ်ဘူး။ဘယ်သူအပြစ်မှမဟုတ်ပါဘူးလို့ပြောသွားခဲ့ပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့ဆက်ဆက်ပြီးတရုတ်လူမျိုးတွေကိုကြောက်ရွံ့မုန်းတီးနေတဲ့ခံစားချက်တွေနှိုးဆွတာကနေရပ်တန့်မှုတိုက်တွန်းသွားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကလည်းအွန်လိုင်းပေါ်ကိုတက်လာတဲ့ဗီဒီယိုဖိုင်လေးတစ်ခုကိုကြည့်လိုက်ရတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စိုးရိမ်ကြောင်းလန့်ပြီးလူသွားလူလာနေတဲ့အမျိုးတစ်မျိုးရဲ့ရဲစခန်းတစ်ခုထဲကိုလူတစ်ယောက်ကနှာခေါင်းစည်းပကင်ထုပ်တွေလာပြီးထားသွားခဲ့တယ်။တရုတ်နိုင်ငံကမျိုးတစ်မျိုးမှာဖြစ်ပါလိမ့်မယ်။သူကနှာခေါင်းစည်းထုပ်တွေထားပြီးတက်တော့ရိုက်ပြန်ထွက်သွားခဲ့တယ်။သူ့ကိုကျေးဇူးတင်စကားလိုက်ပြောတဲ့ရဲတွေလည်းအဲ့ဒီလူကိုမမှီလိုက်တာကြောင့်သူ့လူရဲ့ကိုလေးစားတဲ့အနေနဲ့ဗတ်တက်ရက်ပြီးအလေးပြုလိုက်ကြပါတယ်။စာနာထောက်ထားပြီးလူသားဆန်တဲ့သူနဲ့လေးစားတဲ့သူကိုအလေးပြုပြီးကြံရစ်ခဲ့တဲ့ရဲတပ်သားတွေရဲ့ပီတိဖြစ်စရာမြင်ကွင်းကလေးပါ။တနည်းကလည်းထိုင်းနိုင်ငံကလေစိတ်တစ်ခုမှတရုတ်လူမျိုးတစ်ယောက်ကသူနဲ့လက်လန်းမိတဲ့လူတွေအားလုံးကိုနှာခေါင်းစည်းတွေလိုက်လံဝေငှနေတဲ့ပုံတွေအွန်လိုင်းမှာတက်လာခဲ့ပါတယ်။အဲ့ဒီတရုတ်လူမျိုးကိုထိုင်းမီဒီယာတွေကအင်တာဗျူးလုပ်ဖို့ကမ်းလှမ်းရမှာဒလူရှင်ကနာမည်တော်မပြောပြပဲငင်းပယ်ခဲ့ပါတယ်။သူကလည်းလေးစားထိုက်ပွဲလူသားချင်းစာနာထောက်ထားတဲ့သူတယောက်ပါပဲ။နောက်ပြီးလူအသေးပြောက်များတဲ့ကိုရိုနာဗိုင်းရပ်စ်တွေ့ရှိမှုပေါ်သူတို့ရဲ့တုံ့ပြန်ဆောင်ရွက်မှုနှေးကွေးခဲ့တာကြောင့်ယောဂကိုပုံမိုဆိုးရွားပြန့်နှံ့စေခဲ့တဲ့အကြောင်းတာဝန်ခံပြီးပွင့်ပွင့်လင်းလင်းရိုးရိုးသားသားတာဝန်ခံတတ်တဲ့စိတ်နဲ့အမားကိုဝန်ခံခဲ့တဲ့ဝူဟန်မြို့ကအာဏာပိုင်တွေရဲ့လုပ်ရက်ကလည်းချီးကျူးစရာကောင်းလှပါတယ်။ဒီလိုအမားကိုဝန်ခံရတဲ့တတိရှိဖို့ကလည်းအစိုးရတိုင်းမှာအမှန်တကယ်လိုအပ်ပါတယ်ငါတို့။ကျောက်ဆရာကိုရိုနာဗိုင်းရပ်စ်ကြောင့်ဝူဟန်မြို့ထဲမှာပိတ်မိနေတဲ့နိုင်ငံသားတွေကိုသက်ဆိုင်ရာနိုင်ငံတွေရဲ့အစိုးရအသီးသီးကအထူးလေယာဉ်တွေဆေလွတ်ပြီးပြန်လည်ခေါ်ယူဖို့ကြိုးစားခဲ့ကြတယ်။အဲ့ဒီထဲမှာမှအမေရိကန်၊ဗြိတိန်၊ဂျပန်၊ဩစတြေးလျ၊ဂျာမနီပြင်သစ်စတဲ့အင်အားကြီးပြီးချမ်းသာကြွယ်ဝတဲ့နိုင်ငံတွေပါပါတယ်။ထူးခြားတာကအာဆီယံနိုင်ငံတွေထဲမှာမှပထမဦးဆုံးအနေနဲ့ငါတို့မြန်မာနိုင်ငံကဝူဟန်မှာပိတ်မိနေတဲ့မြန်မာကျောင်းသားတွေကိုအထူးလေယာဉ်နဲ့သွားရောက်ခေါ်ဆောင်ခဲ့တဲ့နိုင်ငံဖြစ်နေတယ်။ဒါအစိုးရတဲ့တစ်ထက်မှာကိုယ်နိုင်ငံသားတွေအပေါ်တံပိုးထားတဲ့အကြောင်းပြလိုက်တဲ့တသက်တည်းပဲဖြစ်ပါတယ်။ပြန်ရောက်လာတဲ့ကျောင်းသူတယောက်ပြောပြတာမှာအမှန်တိုင်းဝင်ခံရရင်ဒီလောက်ထိမြန်မြန်ဆန်ဆန်ပြန်ခေါ်လိမ့်မယ်လို့ထင်မထားဘူး။လက်ရှိဝူဟန်မှာရှိနေတဲ့ထိုင်းနဲ့အခြားအာဆီယံနိုင်ငံတွေကတောင်ဘယ်နှစ်ပြန်ခေါ်မယ်ဆိုတာမသေးကြသေးဘူး။ဒါပေမဲ့ကိုယ်မြန်မာနိုင်ငံကအခုလိုမြန်မြန်ဆန်ဆန်နဲ့ပြန်လာခေါ်ပေးတယ်။ရောက်တော့လဲနေတာထိုင်းတာစားတာတောက်တာအကုန်စီစဉ်ပေးတယ်။အစိုးရကိုရောတန်ယုံကိုရောမန္တလေးမြို့တော်ဝန်ကြီးကိုရောအကုန်လုံးကိုကျေးဇူးထူးတင်ပါတယ်လို့ပြောသွားခဲ့ပါတယ်။နောက်ပြီးငါတို့နိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေကလည်းအကြောင်းသားတွေဝူဟန်မှာပိတ်မိနေတော့နေ့တိုင်းအွန်လိုင်းစာမျက်နှာပေါ်ကနေစာရေးသားပြီးစိတ်ထဲမကြဖို့အားတင်းထားကြဖို့အားပေးကြတဲ့သူတွေအများပြားရှိခဲ့ပါတယ်။တကယ်အရေးကြုံလာရင်ငါတို့နိုင်ငံသားတွေရဲ့နိုင်ငံပေါ်ချစ်တဲ့စိတ်နဲ့ကိုယ့်လူမျိုးတွေအပေါ်ထားတဲ့စိတ်စေတနာကအခြားနိုင်ငံသားတွေထက်မနှိမ်ကျဘူးဆိုတာပြနိုင်ခဲ့ပါတယ်။ဒါဟာအစိုးရကအကောင်းတစ်ခုပါပဲ။အချို့ဆိုရရင်ဘလို့အခက်အခဲတွေနဲ့ပဲရင်ဆိုင်ကြုံတွေ့ရပါစေအားလုံးညီညီညွတ်ညွတ်နဲ့တက်ညီလက်ညီအားဆိုင်ရုန်းကန်ရင်အခက်အခဲဟုသမျှကနေကြော်လွှားလွတ်မြောက်အောင်မြင်နိုင်မှာဖြစ်တဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစေမင်းလဲလူသားချင်းစာနာထောက်ထားတတ်ပြီးနိုင်ငံနဲ့လူမျိုးအပေါ်ချစ်မြတ်နိုးတဲ့စိတ်တာဝန်ယူတာဝန်ခံတတ်တဲ့နိုင်ငံသားကောင်းတယောက်ဖြစ်အောင်ကြိုးစားနေထိုင်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး